ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာရင်ရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတဲ့ကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုဖြန့်ဝေပေးနေတဲ့ရေခွဲတန်းကိုရှော့ချထားရတယ်လို့ UNHCR ဒုက္ခသည် Agency ကပြောပါတယ်။မကြာခင်မှာဒုက္ခသည်စခန်းတွေကိုရေဖြန့်ဝေပေးသွားဖို့ရှိတယ်လို့ UNHCR ကပြောပါတယ်။UNHCR ရုံးချုပ်ရှိရာဂျနီဖာမြို့ကနေလီဆာစလိန်ပြပထားတဲ့တင်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံတက်နဖ်ကျွန်းဆွယ်ဒေသရဲ့အရှေ့တောင်ပိုင်းမှာနွေရာသီဆိုရင်အပူချိန်က40ဒီဂရီဆယ်စီယပ်စ်ထိရှိပါတယ်။ရေတွေခန်းကျောက်နေတဲ့အတွက်အခုချိန်ကကောင်းတဲ့ရာသီတော့မဟုတ်ပါဘူး။အခါအားလျော်စွာရွာတက်တဲ့မိုးကလည်းပြီးခဲ့တဲ့နိုဝင်ဘာကစလို့ဒီဒေသမှာတဖြည်းဖြည်းနှေးပါလာတာမို့တောက်သုံးရေကိုအနှင်းငယ်သာပေးဝေနိုင်တော့တဲ့အနေအထားမှာရှိပါတယ်။နောက်ထပ်သတင်းနှစ်ပတ်လောက်ကြာရင်စကန်တွေကရ ेंजर ဒုက္ခသည်3,400ကျော်အတွက်အကူအညီပေးရေးအေဂျင်စီတွေကရေဖြန့်ဝေပေးသွားမယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟာဂျစ်ကပြောပါတယ
် We are talking here about 20 liters a day. This is a minimum standard in an emergency and we because of the shortage of water had to go even lower now.to 15 liters a day
အခုဆိုရင်ဒုတိယကိုတစ်နေ့လီတာ20လောက်ပေးနေပါတယ်။ဒါကအရေးပေါ်ကာလမှာအနေဆုံးသတ်မှတ်ချက်ဖြစ်ပါတယ်။ဒီထက်အချင်းကြီးဆိုလိုက်ရင်တော့ဒုတိယအတွက်တစ်နေ့ကို15လီတာထိရှော့ချရမှာပါ။ဒါကလည်းတစ်နေ့တာအတွက်လူတွေလိုအပ်တဲ့ရေပမာဏလိုယူဆထားလို့ပါ။ဥပမာတကွေတန်ရှင်းရေးအတွက်ချက်ပြုတ်ရေးအတွက်နဲ့မိလာမှာသုံးဖို့အတွက်ပါအားလုံးကိုထည့်သွက်ထားပါတယ်
။ရေဖြန့်ဝေပေးရေးအတွက်တစ်လကိုဒေါ်လာ6,000လောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ရေရှားပါလာတာကြောင့်ဒုက္ခသည်တွေကိုရေဖြန့်မြူးပေးနိုင်ဖို့ခွဲရန်စနစ်နဲ့ပေးဝေနေရတယ်လို့မဟာဂျစ်က VOA ကိုပြောပါတယ်။တက်နဲ့ကျွန်းဆွယ်ဒေသရဲ့မြောက်ဘက်ပိုင်းအခြေအနေတွေကကွဲပြားမှုရှိတယ်လို့မဟာဂျစ်ကပြောပါတယ်။ကော့ခ်ဆက်ဘဇာကုရုပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်9,000လောက်ရှိပြီးအဝေးစီးတွင်းတွေကနေရေရရှိနေကြတယ်လို့သူကပြောပါတယ်။တက်နဲ့တောင်ပိုင်းမှာနာမည်ရက်အနည်းငယ်ဆိုရင်ပူပြင်းတဲ့နွေရာသီကုန်ဆုံးပြီးမုတ်တုံရာသီအစဖြစ်တဲ့ဂျွန်လနှောင်းပိုင်းကဆားလို့မိုးရွာသွန်းလာတော့မယ်လို့မျှော်လင့်ရပါတယ်။မိုးမတိုင်ခင်ကြိုတင်ပြင်ဆင်တဲ့အနေနဲ့ခိုင်ခန့်တဲ့မိုးရေလောင်ကန်တွေကို UNHCR ကတည်ဆောက်နေတယ်လို့ Magic ကပြောပါတယ်။ဒီလိုရေလောင်ကန်တည်ဆောက်ရမှာယာနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းဝင်ရောက်ကူညီကြပြီးမုတ်တုံမိုးကာလအတွင်းလောင်သားတဲ့ရေကိုတစ်နှစ်ပတ်လုံးသုံးနိုင်အောင်လို့ရည်ရွယ်တာပါ။ဒီကံဆောက်တဲ့စီမံကိန်းကို WFP ကမ္ဘာစံနယ်ရေးခါထောက်ပံ့ရေးအဖွဲ့နဲ့လူသားချင်းစာနာရေးအေဂျင်စီ AGRA နဲ့အတူ UNHCR တို့ကပါပူးပေါင်းလှုပ်ဆောင်နေပြီးတော့လည်းအခြေအနေလေးအကောင့်ထဲပေါ်လာနေပြီလို့သူကဆိုပါတယ်ခင်ဗျာ